တော်ရရှိမြခင်ဗျာဘလောက်အထိမိုက်မဲတဲ့သူမျိုးကိုတွေ့ဘူးမြင်ဘူးပါသလဲသိုးရီးတစ်ထောင်စီမီးတစ်ထောင်နဲ့ဆက်ကပ်ပူဇော်ရမလားကိုလွန်ကျူးမိတဲ့အပြည့်အတွက်ကိုယ့်ရဲ့သားဦးကိုတတ်ပြီးရစ်ပူဇော်ဆက်ကပ်ရမလားကိုစိတ်ဝိညာဉ်ရဲ့အပြည့်အတွက်ရင်သွေးကိုအသေးသက်ရစ်ကောင်တဖွဲဆက်ကပ်ပူဇော်ရမလားဆိုတဲ့အထိလူသားတွေဟာမိုက်မိုက်မဲမဲတွေးကြခေါ်ကြပြုကြမူကြပေမဲ့ဖျားရှင်ဟာဒီလိုပူဇော်တက်ကံမျိုးကိုနှစ်သက်တော်မူခြင်းအလင်းမရှိဘူးဆိုတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာအနာဂတ်တိချမ်းအခန်းကြီး6အခန်းငယ်6ကနေအခန်းငယ်8အထိကိုဒီကနေ့သင်သိရသောဓမ္မချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒါဆိုရင်ဖျားရှင်နှစ်သက်တော်မူတဲ့ပူဇော်တက်ကံတွေဟာဘယ်လိုအရာမျိုးတွေလဲ။မိခာအနာဂတ်တိချမ်းအခန်းကြီး6အခန်းငယ်6ကနေအခန်းငယ်8အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ်
။ငါသည်ထာဝရဘုရားရှိတော်သူအဘေပူဇော်သက်ကပါလျက်ချင်းကပ်၍အမြင့်ဆုံးသောဘုရားသခင်ရှိတော်၌ကိုးကွယ်ရမည်နီမိရှုရာရစ်နှင့်အခါလေသောနွားသင်ငယ်တို့ကိုဆောင်လျက်ချင်းကပ်ရမည်လောသင်သိရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာဒီကနေ့ဒီအချိန်မှာကျွန်တော်တို့စတင်ရမယ့်သင်ခန်းစာကတော့အခုကြားနာခဲ့ရတဲ့မိဂွန်းတစ်ခုနဲ့စရတော့မှာဖြစ်ပါလေမိတ်ဆွေအပေါင်းတို့အတိတ်ကာလဤကေတင်ချင်းကျေးဇူးတော်ကိုအောက်မေ့သတိရလျက်နောင်တရကြလောဆိုပြီးတော့ကျွန်တော်တို့ခေါင်းစဉ်ပေးရင်နဲ့စတင်ဖွင့်လှစ်ပေးခဲ့တဲ့မိခာအနာဂတ်ကျမ်းအခန်းကြီး6ရဲ့သင်ခန်းစာအပေါင်းတို့ကိုစတင်ဖွင့်လှစ်လာခဲ့ပြီးတဲ့နောက်အခုကျွန်တော်တို့ဖတ်ခဲ့တဲ့အငယ်6မှာအထက်ပါမိဂွန်းပေါ်ထွက်လာတာပဲဖြစ်ပါတယ်။ငါသည်ထာဝရဘုရားရှိတော်သူအဘယ်ပူဇော်သက်ကပါလျက်ချင်းကပ်၍အမြင့်ဆုံးသောဘုရားသခင်ရှိတော်၌ကူးကွယ်ရမည်နီမိရှုရာရစ်နှင့်အခါလေသောနွားငယ်တို့ကိုဆောင်ဖြင့်ချင်းကပ်ရမည်လောတဲ့မိတ်ဆွေအပေါင်းတို့အဖဖခင်သခင်ကိုကိုးကွယ်ရမှကိုယ့်ဘက်ကပဲနာရကြီးရှိသေးသေးရောင်ရောင်အဖဖခင်သခင်ဆိုရာဟာကိုယ့်အတွက်ဘာဆိုပါမှပဲအလုံးမတည့်သေးရောင်ရောင်အဖဖခင်သခင်ရဲ့ဂရုတော်ကြီးဆိုရာဟာလည်းအလကားပဲဖြစ်နေသေးရောင်ရောင်အဖဖခင်ဆိုရာဟာအကြောက်တရားနဲ့ပဲကိုယ့်ကိုမင်းမှုဘူကြစိုးမှုနေသေးရောင်ရောင်အဖဖျားသခင်ဆိုတာဟာစိတ်ကူးရင်ပြီးတော့လူကဖန်ဆင်းတာပါကွာအပေါ်ပါပဲဆိုတာမျိုးဖြစ်တဲ့ရောင်ရောင်စသဖြင့်စသဖြင့်အဲ့ဒီလိုရောင်ချင်းပောင်ချင်းမြောင်များစွာနဲ့ရောင်တက်ပောင်တက်လေသူကျွန်တော်တို့မိတ်ဆွေတို့အပါအဝင်ကဘာတစ်ခုမိသားစုတို့ကိုမိခာအနာဂတ်တည်းပြီးခဲ့တော့သင်ငန်းစာတွေရဲ့နှုတ်ကပတ်တော်တွေဟာဆုံးမသွန်သင်မှုမြောင်များစွာပြုခဲ့ပြီးပါပြီမှန်ပါတယ်အဲ့ဒီလိုဆုံးမဩဝါဒပြုရာမှာကတော့ဣတရီလလူမျိုးတော်ဆိုရက်ရွေးကောက်တော်မူသောလူမျိုးတော်တည်ရှိရာဓမ္မသမိုင်းစင်မြင့်ဘောကအဖဖျားသခင်ဖွင့်လှစ်သောတည်ရခွင်ဘောမှတဆင့်ဆုံးမပေးခဲ့တာပဲဖြစ်ပါလေ။ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့။ထ၍တောင်ကြီးတို့ရှိမှတရားတွေ့သဖြင့်တောင်ငယ်တို့သည်သင်စကားကိုကြားကြစီ။အိုးတောင်တို့ခိုင်ခံသောမြေအမြင့်တို့ထာဝရဘုရား၏တရားတွေ့မှုကိုနားထောင်ကြလော့။ထာဝရဘုရားသည်မိမိလူမျိုးနှင့်တရားတွေ့เสียရှိ၏ဣသရေလအမျိုးနှင့်ဆွေးနွေးညှင်းခုန်တော်မူမည်။အိုငါလူမျိုးသင်ကိုအဘယ်သို့ငါပြုဘူးသည်။အဘယ်သို့ညှင်းဆဲဘူးသည်။ငါတစ်ဖက်၌သတိခံလော့။သင်ကိုအေဂုတ်ထုပြည်မှငါဆောင်ခဲ့ပြီ။ကျွန်ခံနေရအရမှရွေးနှုတ်ပြီ။သင်ရှိမှမောရှိအာယုံမိရိအန်တို့ကိုငါစီလွှတ်ပြီ။အိုငါဤလူမျိုးရှိတ်တိမ်မျိုးနှင့်ဂိလဂါလမျိုးဆက်ကြမှမောပမင်းကြီးဘာလက်ကြံစီသောအကြံကို၎င်းဘောရသာဘာလံပြန်ပြောသောစကားကို၎င်းအောင်းမိလော့ထိုသို့အောင်းမိမိလျင်ထာဝရဘုရား၏ဖြောက်မှတ်တော်မူခြင်းကိုနားလည်လိမ့်မည်တဲ့တောတရှင်အပေါင်းတို့ဓမ္မတရားခွင့်မှာအပြစ်တင်တယ်ဆိုရင်လည်းမမှားဆွဲချက်တင်တယ်ဆိုရင်လည်းမလွဲနိုင်တဲ့ဖော်ပြချက်တွေအဖြစ်ဒီကျမ်းစကားတွေကိုရေပုံရကျွန်တော်ခံယူနိုင်မှာဖြစ်ပါ रे ။ဒါပေမဲ့မင်းတို့ကိုငါအဘယ်သို့ပြုဘူးသလဲ။မင်းတို့ကိုအဘယ်သို့ညှင်းဆဲခဲ့ဘူးသနည်းဆိုတဲ့မိကွန်းတည်းရဲ့နောက်ွယ်မှာတိဖျားသခင်ကိုလူမျိုးတော်ဣသရေလတို့သည်ကျေးဇူးကံလျဲနှစ်အချက်အနေနဲ့ဖျားသခင်ကိုတော်လှန်ပုန်ကန်လျက်ရှိနေကြသည်ဆိုတဲ့အဖအီးဘက်မှလူမျိုးတော်တို့ကိုသိစေခြင်းနေတယ်ဆိုတဲ့အချက်တွေကိုအဖဖျားသခင်ပေါ်ပြပေးနေတယ်ဆိုတာကိုကျွန်တော်နားလေခဲ့ကြပြီပါပြီဟုတ်ပါ रे အဓိကအဖြစ်ကတော့စွဲချက်တင်ခြင်းနှင့်အတူပြုတော်မူသောကျေးဇူးတရားတို့ကိုနားမလည်နှိမ်လောက်အောင်ဖောက်ပြန်နေသောဣသရီလာ အဖဖျားသခင်ရဲ့ဖြောင့်မတ်တန်ရှင်းတော်မူခြင်းနဲ့မထိုက်မတန်ဖြစ်လောက်အောင်ဖြင်းညံ့နေပြီးဖြစ်သောဣတရီလအဖွဲအစည်းရဲ့အခြေအနေဇိုးကြီးကိုအထက်ပါကျမ်းတွေဟာမိမောင်းထုတ်ဖော်ပြလိုက်တာနဲ့လည်းအတူတူပဲဖြစ်ပါတယ်။အဲ့ဒီအတိတ်သင်ငန်းစာတမန်တော်တို့အပေါ်မှာအခြေတည်ပြီးတော့ဒီကနေ့ဆက်ဆက်ပေးလိုက်တဲ့အချက်ကတော့အခုမိษွေတို့အထက်ဆုံးမှကြားနာခဲ့ရတဲ့အငယ်6ပဲဖြစ်ပါတယ်။မိကွန်းတစ်ခုရဲ့အသွင်ကိုဆောင်ထားတဲ့အလျောက်စကပြေအဖြစ်ပြန်ဆိုပြီးမှသာလျှင်ပို့ပြီးတော့နားလေနှံ့ရမယ်ဆက်ဆက်မှုအဖြစ်ကျွန်တော်ခံယူမိပါ रे ငါသည်ထာဝရဘုရားရှိတော်သို့အဘယ်ပူဇော်သက်ကပါလျက်ချင့်ကပ်၍အမြင့်ဆုံးသောဘုရားသခင်ရှိတော်၌ကိုးကွယ်ရမည်နီမိရှုရာယင်းနှင့်အခါလေသောနွားငွေတို့ကိုဆောင်လျက်ချင့်ကပ်ရမည်လောဆိုရဲဖော်ပြချက်ဟာစကပြေအနေနဲ့ဆိုရင်တော့ပုံစံတစ်မျိုးဖြစ်သွားပါ रे ငါတို့ဟာငါတို့အပေါ်မှာတလောက်အထိအတိတ်ကာလကျေးဇူးနဲ့ဂယုနာတော်များနဲ့ထုံမွန်းထားခဲ့တဲ့သခင်ကိုဘယ်လိုတိုးဝင်ချင့်ကပ်ဖို့လိုသလဲအဘယ်မြည်သောပူဇော်သက်ကမျိုးကိုဆောင်ယူပြီးတော့သူ့ကိုကိုးကွယ်ဝတ်ပြုရမလဲဒါကိုစတင်ပြီးတော့စဉ်းစားကြပါစို့အဲ့ဒီအချက်ကိုပထမအချက်အနေနဲ့တွေ့ရမှာဖြစ်ပါတယ်ဒုတိယအချက်အနေနဲ့ကတော့ပြည့်ညတ်တော်ကာလအစမှကတည်းကတဲတော်မှဝတ်ပြုကိုးကွယ်ဖို့သူချက်မှတ်ထားတဲ့ဤဥပရိသတွေဟာအများကြီးရှိတယ်အဲ့ဒီနီဥပရိသတွေအတိုင်းမိရှုရာရစ်ကိုဆောင်ယူအခါလဲသောသူတငယ်နွားတငယ်တို့ရဲ့အသွေးကိုသွန်းပြီးတော့ဘုရားသခင်ကိုချင့်ကပ်ရမှာလားဒါကိုစတင်စဉ်းစားကြည့်ကြပါစို့ဆိုပြီးတော့ဖော်ပြလိုက်ခြင်းလို့ကျွန်တော်အနေနဲ့အတိတ်ပဲပြန်ဆိုခြင်းပါ रे ဒီတော့အခုအပိုင်းခြားဟာအဖဘုရားသခင်ဘက်ကနေပြောเสียဆိုเสียရှိတာတွေ့ကိုဘုရားသခင်ကိုစားမိခါကပြောခဲ့ပြီးခဲ့တဲ့နောက်အခုနောက်ပိုင်းမှာလူသားတို့ရဲ့ကိုစားမိခါဟာဥဆောင်ပြီးတော့ကိုကိုကိုအဖြေရှာခြင်းဖြစ်တယ်ဆိုတာဟာရှင်းနေအောင်သဘောပေါက်နိုင်လာပါတယ်မိ쇠အပေါင်းတို့ကကြီးဖျားသခင်ရှိတော်သူအဘယ်ပူဇော်သက်ကပါဖြင့်ချင်းကပ်ကိုကိုွယ်ရမလဲဆိုတာကိုလူသားဟာမေးပိုင်권မရှိဘူးလားကောင်းကောင်းကြီးမေးပိုင်권ရှိပါတယ်ဘာဖြစ်လဲဆိုတော့အဖဖျားသခင်ဟာဒီလူအဖွဲအစည်းအပေါ်မှာမကြည်မနှက်ဖြစ်နေတယ်အမြတ်တော်ထွက်နေတယ်ဆိုတာကိုသိရတော့အဖဖျားသခင်ခိုင်းရင်ခိုင်းတဲ့အတိုင်းလုပ်နေပါတယ်ဆိုတဲ့လူတယောက်အဖို့ဒီမေကွန်းကိုအဖစီကိုပြန်ပြီးတော့ထုတ်ခွင့်ရှိပါတယ်ခါခွေမိရှူရာရစ်နှင့်အခါလဲသောနွားငယ်အပါအဝင်သိုးကလေးစိတ်ကလေးများရဲ့သွေးနဲ့ပူဇော်ပြီးတော့ချင့်ကပ်ရမလားဒီမေကွန်းဟာလေမေကိုမေးရပါမယ်ဘာဖြစ်လဲဆိုရင်ဝုတ်ပြူရာကျမ်းရဲ့ဝုတ်ပြူခြင်းဥပရိသတွေတဲမှာဒီရစ်ပူဇော်သက်ကာကိုတောင်းဆိုထားတာတွေကိုတွေ့ရလို့လူသားတွေဟာလည်းတောင်းဆိုတဲ့အတိုင်းဥပဒေကိုလေးစားလိုက်နာနေပြီမဖြစ်လို့ဘုရားသခင်မကြည်နှံ့နိုင်ရတာတုံးအမျက်တော်တွေဘာကြောင့်ထွက်ရတာတုံးဆိုပြီးတော့သိကျင်တဲ့လူသားဟာအဖအစီကိုအမှန်ပဲဒီမေကွန်းကိုပြန်လှန်မေးနိုင်မှသာဖြစ်ပါတယ်မိခာအနာဂတိကျမ်းအခန်းကြီး6အငယ်9ကိုဆက်လက်နားဆင်ကြည့်စေခြင်းပါတယ်ထာဝရဘုရားသည်သူရီတထောင်စီမြင့်တထောင်ကိုအာရနှစ်သက်တော်မူမည်လောငါလွန်ကျူးခြင်းအတွက်ငါဤသားဦးကို၎င်းငါစိတ်ဝိညာဉ်ဤအပြစ်အတွက်ငါဤရင်သွေးကို၎င်းပူဇော်ရမည်လောအထက်ကကာကြီးနဲ့ခါခွေမိကွန်းနှစ်ခုတို့ကိုကျွန်တော်ကြားနာခဲ့ကြပါပြီအခုအချိန်မှဆိုရင်တော့ဂန်းငယ်မိကွန်းဟာနောက်ဆက်တွဲအဖြစ်ထပ်ဆင့်ပါဝင်လာပါတယ်ဟုတ်ပါတယ်ဂန်းငယ်ထာဝရဘုရားသည်သူရီတထောင်စီမြင့်တထောင်ကိုအာရနှစ်သက်တော်မူပါမည်လောတဲ့အလွန်ရရောတဲ့ရစ်ပူဇော်ခြင်းဖြစ်ပါလေဆယ်ဖို့တဖို့တက်မကနှစ်ဖို့သုံးဖို့လေးဖို့ကိုပူဇော်တယ်ကို့မှာရှိသမျှတွေကိုပုံအော့ပြီးတော့ပူဇော်တယ်အဖဘုရားသခင်အာရနှစ်သက်တော်မူမှာပါလားတဲ့မိတ်ဆွေခရစ်စမတ်အချိန်ကာလရောက်တိုင်းကို့တစ်နှစ်လုံးစုထားတဲ့ငွေတွေကိုဆင်းရဲသားတွေကိုကုံဝေပေးတယ်ခရစ်တော်ရဲ့ချစ်ချင်းမြတ်တော်ကိုသတိရတဲ့အထိတ်အမှတ်အနေနဲ့ကုံကုံခန့်ခန့်ဆိုသလိုအလှကြီးလုပ်တယ်ဒါဟာယုံကြည်ခြင်းရှိသူတယောက်ရဲ့အလုတ်သဘောအရာလုံလောက်တယ်မဟုတ်လားဆရာကြီးဆိုတဲ့လူမျိုးတွေအများကြီးကိုကျွန်တော်သင်သိရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာမက်ဂီဟာကြုံခဲ့ပူပါတယ်တရာတရားအလွန်ကြီးမားတဲ့အတွက်အဖဖျားသခင်ကျေနပ်နှစ်သိမ့်လိမ့်မယ်ကိုယ့်ကိုယ်လည်းကောင်းကြီးပေးမယ်ဆိုတဲ့ယုံကြည်မှုနဲ့မှုဆရာကြီးကလည်းဒီလိုအလှူလုပ်တာကိုဘာမှညင်းစရာမလို့သာဓုခေါ်ရမယ်လို့ခံယူလိုက်ပါတယ်ဒါပေမဲ့ မိခာအနာဂတိကျမ်းကဒီကျမ်းစာဖော်ပြချက်ဟာအဲ့ဒီအမှုတို့သည်သိုးရီတထောင်နှင့်စီမြင့်တထောင်တို့ကိုအဖဖျားသခင်နှစ်သက်တော်မူသလောဆိုတဲ့မိကွန်းအတိုင်းမေးပြီးတော့မှစင်စင်စားစားအဖြေထုတ်ရမယ့်အဆင့်ကိုရောက်သွားတယ်လို့သူပြောင်းလဲခံယူလိုက်ပါကြောင်းဖော်ပြလိုက်ပါတယ်။ဂါကြီးဖြစ်တဲ့သရုတ်ထအချက်ကတော့ငါလွန်ကျူးခြင်းအတွေ့ငါဤသားဥကို၎င်းငါစိတ်ဝိညာဉ်အပြည့်အတွေ့ငါဤရင်သွေးကို၎င်းပူဇော်ရမည်လောအဲ့ဒီမိကွန်းပေါ်ထွက်လာခြင်းဖြစ်ပါလေတဆင့်ပြီးတဆင့်ကြက်ကြက်လာတဲ့မိကွန်းများပါအဲ့ဒီမိကွန်းရဲ့အတိတ်ဘယ်ဟာအလွန်လင်းနေနေပါလေအဖဖျားသခင်ဤရှေးကာလပြည့်ညတ်တော်ရီမှာပြန်ပြီးကျွန်တော်ကြည်နိုင်နေဆိုရင်တောလေယာချမ်းအခန်းကြီး16အငယ်73မှ89ကိုစတင်ပြီးတော့ကြည်စီခြင်းပါလေထာဝရဘုရားထံတော်သို့ဆောင်ခဲ့သမျှအူးမဲ့သောတစ်သီးကိုလည်းတင်ဆိုင်ရမည်။သင်အိမ်၌တန်ရှင်သောသူအပေါင်းတို့သည်စားရသောအခွင့်ရှိ၏။ဣသရေလအမျိုး၌ကျိန်ဆိုး၍ပူဇော်သမျှတို့ကိုလည်းတင်ဆိုင်ရမည်။အူးဖွာသောသားလူဖြစ်စေတိရစ္ဆာန်ဖြစ်စေထာဝရဘုရားထံတော်သို့ဆောင်ခဲ့သမျှတို့ကိုတင်ဆိုင်ရမည်။တို့ရတွင်လူဤသားဦးနှင့်မစင်ကြဲသောတိရစ္ဆာန်ဤသားဦးကိုအမှန်ရွေးရမည်။ရွေးရသောသားတို့ကိုအသက်တလလွန်မှသင်အဖိုးပြတ်သည့်အတိုင်ဂေရ20နှစ်မျှသောအကြက်တော်အလိုက်ငွေ5ချက်နှင့်ရွေးရမည်အတိတ်ဘယ်ကဘယ်လိုဖြစ်နိုင်ပါသလဲလူသားဟာဇာတိပဂရိအယဘင်းနှင့်အပြည့်ရှိသည်အဖဖျားသခင်ထံဆက်ကပ်အနှံ၍ဂေရငွေ20နှစ်ညီမျှတဲ့5ချက်ပေးပြီးတော့အဖထံတော်မှရွေးယူရမည်ဆိုတဲ့အတိတ်ဘယ်ဖြစ်ပါလေမှန်ပါလေကျွံဘဝကလွမြောက်ခါစမောရှိမှတဆင့်အဖဖျားသခင်မှားချားထားခဲ့တဲ့အသံဟာအခုလိုဖြစ်ခဲ့ကြောင်းကိုထွံ့မြောက်ရကျမ်းအခန်းကြီး73ရဲ့အစမှပြန်ပြီးတော့တွေ့မြင်နိုင်ပါသေးတယ်။မောရှိကခေါ်၍ဣသရေလအမျိုးသားတို့တွင်အူးဖွာသောသူလူဖြစ်စေတိရစ္ဆာန်ဖြစ်စေသားဦးအပေါင်းတို့ကိုငါအဖို့တန်ရှင်းစေလော့ငါဥစ္စာဖြစ်ကြသည်ဟုမိန့်တော်မူ၏တဲ့တော်တရှိမိတ်ဆွေအပေါင်းတို့အဲ့ဒါဟာလူအဖွဲအစည်းကြီးဟာသူ့ကိုအမြဲဦးစားပေးရလိမ့်မယ်။သားသမီးကလေးတွေမွေးတာနဲ့ကျေးဇူးတော်ကိုချီးမွမ်းဘုရားသခင်ပေးသောသားဦးသမီးဦးကလေးတွေကိုသူ့ထံမှဆက်ကပ်အနှံပြီးတော့ဆုတောင်းရမယ်။သူတို့ကလေးတွေဟာလူသားကလေးတွေမျှသာဖြစ်တယ်။အပြစ်ဒုစရိုက်နဲ့အဖရှေ့မှာကင်းဝေးနိုင်ကြစေဖို့ရန်အတွက်တန်ရှင်းစင်ကြယ်စေခြင်းဖို့ကိုပြုပေးကြရမယ်ဆိုရကိုရှင်းလင်းပြသစွာနားလည်စေဖို့ရန်ဖြစ်ပါတယ်။တချို့တချို့ကအခုအပိုင်းမှာကိုသားသမီးကိုပဲမိရှို့ရစ်ပူဇော်တယ်ဆိုတဲ့အထိအ내အတိတ်ဘဲကိုအစွန်းရောက်ဆွဲယူကြတာရှိပါတယ်။အရှင်းမဟုတ်ပါဘူး။အဖဖျားသခင်ဟာအဲ့ဒီလိုလူသားကိုမိရှို့ရာရစ်ပူဇော်ခြင်းကိုအလွန်ရှိကြတဲ့အချိန်တုန်းကအာဗြဟံရဲ့စိတ်ကိုစမ်းသပ်ဖို့ရန်အတွက်သားလျင်ဣဇက်ကိုမင်းရစ်ပူဇော်စံဆိုပြီးတော့စမ်းသပ်ခိုင်းခဲ့ပါတယ်။ယုံကြည်ခြင်းရှိတဲ့အာဗြဟံဟာအမှန်တကယ်ပဲဣဇက်ကိုထင်းပုံမှမှာတင်ပြီးတော့ဓာတ်နဲ့ရွေလိုက်တဲ့နဲ့ကောင်းကင်တမန်ကိုဆီလွတ်ပြီးတော့တားဆီးစေခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီတည်းမကပါဘူး။ဝတ်ပြုရာကျမ်းမှာဆိုရင်အမိန်တော်အဖြစ်ပင်လျင်ပြည့်ညတ်ချက်တစ်ခုကိုအခုလိုချထားကြောင်းကိုတွေ့နိုင်ပါတယ်။ဝတ်ပြုရာကျမ်းအခန်းကြီး18အငယ်27မှာကြည်ပါသင်ဤသားသမီးတို့ကိုမောလုတ်ဖျားအားမိဖြင့်မပူဇော်ရ။သင်ဤဖျားသခင်နာမတော်ကိုမရှုံမချရ။ငါသည်ထာဝရဖျားဖြစ်၏တဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီတော့အခုမိခအနာဂတ်ကျမ်းရဲ့ဖော်ပြချက်ဟာပြည့်ညတ်တော်၏အတွင်ကိုသားသမီးတွေကိုတောင်းအဖဖျားသခင်အတွက်ဆက်ကပ်ပါれဆိုတဲ့အထိအလှကြီးလှတယ်ဆိုရင်ကိုအဖဖျားသခင်နှစ်သက်မှာတယ်လားအဖဖျားသခင်ပေးသနာတော်မူသောကောင်းကြီးမင်္ဂလာများဖြစ်တဲ့သားသမီးတွေကိုအဖဖျားသခင်အတွက်ဆက်ကပ်အနှံပူဇော်ခြင်းပြုသည့်တိုင်အောင်ကိုအဖဖျားသခင်နှစ်သက်ပွေဖြစ်နိုင်ပါမလားဆိုတဲ့သဘောပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ဖွားမြင်တော်မူသောသားသမီးတို့သည်အဖဖျားသခင်ပေးသနာတော်မူသောကောင်းကြီးမင်္ဂလာများဖြစ်၏ဆရာကိုစာလံတီခြင်းတဲမှာကျွန်တော်တို့ဟာ128ခုမြောက်သောစာလံအရာရှင်းလင်းပြသစွာတွေ့ကြရပြီဖြစ်ပါလေဖွားမြင်သောသားသမီးတို့သည်ထာဝရဘုရားဆုချ၍ပေးသနာတော်မူသောအမွေဥစ္စာဖြစ်ကြ၏အသက်ပြူစဉ်ဖွားမြင်သောသားသမီးတို့သည်သူရဲ့လက်၌ရှိသောမြားကဲ့သို့ဖြစ်ကြ၏ မိမိမြားတောင်တို့ကိုသူတို့နှင့်ပြည့်စေသောသူသည်မင်္ဂလာရှိ၏သူတို့သည်ရှက်ကြောက်ခြင်းမရှိရန်သူတို့ကိုတကားဝါ၌စီတာကြလိမ့်မည်တဲ့ကဲအဲ့ဒီလောက်အထိအဖဖျားသခင်ရဲ့ကျေးဇူးတော်ဖြစ်တဲ့ကိုယ့်ရဲ့သားသမီးကလေးတွေကိုတောင်းမှအဖဖျားသခင်၏အမှုတော်ကိုထမ်းရွက်စေပါအဖဖျားသခင်အသုံးပြုတော်မူပါဆိုပြီးတော့အလှကြီးလှတယ်ဆိုရင်ကိုအဖဖျားသခင်နှစ်သက်မှာတယ်လားတနည်းပြောရရင်ပြည့်ညတ်တော်တွေအတိုင်းလိုက်လှုပ်လို့တောင်းမှအဖဖျားသခင်နှစ်သက်ဖွယ်ဖြစ်နိုင်ပါမလားဆိုတဲ့သဘောဖြစ်ပါတယ်အကယ်၍များအဲ့ဒီလူကလေးတွေကိုအဖဖျားသခင်အတွက်ဖြစ်ပါတယ်ခမညာဆိုပြီးတော့လူသားနဲ့ပူဇော်တာမျိုးသွားလှုပ်လို့ကတော့အကြီးအကျယ်အပြစ်သင့်ပြီဆိုတာကိုလေကျွန်တော်တို့သဘောပေါက်နိုင်ပါပြီတချိန်ထဲမှာအဲ့ဒီခက်ကပတ်ဝန်းကျင်နတ်ကိုးကွယ်မှုတွေတဲမှာအဲ့ဒီလိုကိုသားသမီးကလေးတွေကိုကိုသတ်ပြီးတော့ပူဇော်တာမျိုးတွေရှိခဲ့ဘူးတယ်ဒါကြောင့်လဲအဲ့ဒီနတ်ကိုးကွယ်မှုတွေကိုအဖဖျားသခင်အလွန်ဆက်ဆုပ်ယွန့်ရှာတယ်အဲ့ဒီဆက်ဆုပ်ယွန့်ရှာတဲ့အမှုကြီးကိုပဲယူရဘရင်မင်းဆိုးမင်းညစ်တွေကျူးလွန်ခဲ့ကြတယ်ဆိုတာတွေကိုလေအံ့ဩပွေကျွန်တော်တို့သမိုင်းမှာတွေ့ခဲ့ရပြန်ပါတယ်ဟုတ်ပါ रे အာခတ်ဆိုတဲ့ဘုရင်ရဲ့လက်ထက်မှာအဲ့ဒီလိုကြောက်ခမန်းလိလိတွေဖြစ်ခဲ့ဘူးတာကိုရာဇဝင်ချုပ်ဒုတိယစာဆောင်အခန်းကြီး28မှာအခုလိုကျွန်တော်တို့တွေ့မြင်နိုင်ပါ रे အာခတ်သည်အသက်20ရှိသောနန်းထိုင်၍ယေရုရှလင်မြို့၌16နှစ်စိုးစံလေ၏ထိုမင်းသည်အဖဒါဝိဒ်ကဲ့သို့မကျင့်ထာဝရဘုရားရှိတော်၌တရားသောအမှုကိုမပြုဣသရေလရှင်ဘုရင်တို့လိုက်သောလမ်းသို့လိုက်၍ဘာလဖျားတို့အဖို့ယုတ်ထုစင်တုကိုသွန်လေ၏။ထာဝရဖျားသည်ဣသရေလအမျိုးသားရှေ့မှနှင်ထုတ်တော်မူသောတပားအမျိုးသားတို့၏ယွန်ရှာပွဲထုံးစံအတိုင်းဟိန်နုံသားကြိုင်း၌နန့်သာပေါင်းကိုမိရှု၍မိမိသားတို့ကိုလည်းမိဖြင့်ပူဇော်၏။မြင်သောအရက်တောင်ပေါ်သစ်ပင်အောက်တို့မှရစ်ပူဇော်၍နန့်သာပေါင်းကိုမိရှုတတ်၏တဲ့။အဲ့ဒီလိုယုံညံ့တဲ့အမှုတွေကိုကျူးလွန်တဲ့အလျောက်လေအဖဖျားသခင်ဘယ်လိုစီရင်ခဲ့တယ်ဆိုတာကိုအဲ့ဒီကျမ်းမှာပဲဆက်လက်ပြီးတော့အခုလိုတွေ့နိုင်ပါတယ်။ထို့ကြောင့်သူဤဖျားသခင်ထာဝရဖျားသည်သူ့ကိုရှုရီရှင်ဘရင်လက်သို့အပ်တော်မူသဖြင့်ရှုရီလူတို့သည်လှုပ်ကြံလျက်များစွာသောလူတို့ကိုဖမ်းဆီး၍ဓမ္မသက်မြို့သို့သိမ်သွာကြ၏တဲ့။အဲ့ဒီအတိုင်းပါပဲ။ဖျားသခင်ကျွန်တော်ကြောက်လွန်းလို့မသေးပြရစီနဲ့ဆိုတဲ့မင်းကောင်းမင်းမြတ်ဟေဇကီးဆိုတာကိုအဖဖျားသခင်ဟာသနာတော်မူတဲ့အတွက်ကြောင့်15နှစ်နောက်ထပ်အသက်ဆက်ပြီးတော့ရှင်စေတယ်။အဲ့ဒီကျေးဇူးတော်ခံစားရ15နှစ်အတွင်းမှာမွေးလိုက်တဲ့သားဘလောက်များကျေးဇူးတော်နဲ့ထိုက်တန်ခဲ့သလဲ။မနာရှိဆိုတဲ့သားမွေးလာခဲ့တယ်။အဲ့ဒီအပိုစု15နှစ်အတွင်းဟေဇကီးမင်းကြီးရလာတဲ့သားကြီးပေါ့။အဲ့ဒီအပိုစုရခဲ့တဲ့သားမနာရှိကြည့်လာတဲ့အချိန်ဘလောက်များအဖဖျားသခင်ယွန်ရှာဆက်ဆုပ်ဖွဲ့တွေလုခဲ့တယ်ဆိုတာကိုရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး33ထဲမှာရှင်းလင်းပြတ်သားစွာကျွန်တော်တို့တွေ့နိုင်ပါတယ်။မနာရှေသည်အသက်12နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌55နှစ်ဆိုးဆန်လေ၏။ထိုမင်းသည်ဣသရေလအမျိုးသားရှေ့မှထာဝရဖျားနှင်ထုတ်တော်မူသောတပားအမျိုးသားယွန်ရှာပွဲထုံးစံအတိုင်ထာဝရဖျားရှေ့တော်၌ဒုစရိုက်ကိုပြုတ်၏ခမည်းတော်ဟေဇကိဖြစ်စည်းသောကုန်းတို့ကိုပြုတ်ပြင်း၍ဘာလဖျားတို့အဖို့ရစ်ပလင်တို့ကိုတီး၏အာရှရဘင်တို့ကိုလည်းပြုစု၏မိုးကောင်းကင်တစားများကိုလည်းဝတ်ပြုကိုးကွယ်၏ယေရုရှလင်မြို့၌ငါနာမကိုအစင်ငါတီးစေမည်ဟုထာဝရဖျားမိန့်တော်မူသောမြို့ဗိမာန်တော်၌ရစ်ပလင်ကြီးဟုသောဗိမာန်တော်တတိုင်းနှစ်ရက်တွင်မိုးကောင်းကင်တစားများအဖို့ရစ်ပလင်တို့ကိုတီး၏မိမိသားတို့ကိုဟိန်နုံသားကြိုင်း၌မိဖြင့်ပူဇော်၏ကာလဘေဒင်ကိုကြည်တတ်၏ပြုစားသောအတက်နဝိဇာအတက်ကိုသုံးဆောင်၍စုံးနှင့်နဝင်တို့ကိုလည်းအခွင့်ပေး၏ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်ခြင်းဟာဗိမာန်တော်၌များစွာသောဒုစရိုက်ကိုပြု၏ဤဗိမာန်၌၎င်းဤတရေလခရိုင်များတို့တွင်ငါရွေးကောက်သောယေရုရှလင်မြို့၌၎င်းငါနာမကိုအစဉ်အမြဲငါတည်စေမည်ဟုထာဝရဖျားသည်ဒါဝိဒ်နှင့်သားတော်ရှောလမုန်အားမိန့်တော်မူရာ၌ရည်ဆောင်သောဗိမာန်တော်ထဲမှမိမိပြုစုသောယုတ်တုနှင့်တူအောင်လှုပ်သောယုတ်တုတစ်ခုကိုတင်ထား၏ကြားတဲ့အတိုင်းပါပဲမိတ်ဆွေစမတူလူစုမနာရှိကျမ်းမာရေးရလဲကောင်းပြီတန်နော်တိုင်းပြည်ကို55နှစ်တိုင်တိုင်အုပ်ချုပ်သွားတဲ့ဒါပေမဲ့လုပ်ပုံတွေကတော့ အဖဖျားသခင်တခုမှမနှစ်သက်စေခဲ့ဘူးငါမှားထားသမျှအတိုင်းမောရှိအားဖြင့်စီရင်ထုံးဖွဲ့သမျှသောတရားအတိုင်းဣသရေလအမျိုးသားတို့သည်ကြင့်ကြင်းငါစောင့်ရှောက်ခြင်းသူတို့ဘိုးဘေးတို့အားငါပေးသောပြည်မှသူတို့ကိုနောက်တဖန်ငါမရွှေ့မပြောင်းစေဟုမိန့်တော်မူတော်လေမနာရှိသည်ယူဒပြည်သူယေရုရှလင်မြို့သားတို့ကိုလမ်းလွေစေဣသရေလအမျိုးသားတို့ရှေ့မှထာဝရဘုရားဖြစ်စည်းတော်မူသောလူမျိုးတို့ပြုသည်တဲ့။သာ၍သိုးသောအမှုကိုပြု၏တဲ့။ကဲ။ကောင်းတာဗာများရှိသေးတုံး။ဘုရားသခင်ကတော့သူ့အဖေကြီးဟေစကိကိုတနာတဲ့အတွက်ကြောင့်15နှစ်အသက်ဆက်ပြီးတော့ရှင်စေတယ်။အဲ့ဒါနဲ့ပဲအဲ့ဒီအချိန်ကာလအတွင်းမနာရှိကိုမွေးလာတယ်။ဟေစကိသေတော့12နှစ်သားမနာရှိနန်းတက်တယ်။အဖေကိုးကွယ်တဲ့အဖဘုရားသခင်အလိုတော်တွေကိုအကုန်လုံးကပြောင်းကပြန်လုပ်ဖြစ်တယ်။တခြားဒေသကနတ်သမားတွေတဲ့ပို့ပြီးတော့တောင်မှဆိုးသေးတယ်တဲ့။ကဲလူဇာတိပဂရိဟာမွေးကလေးကမိဘဆွေမျိုးတွေဘလောက်ပဲချစ်ချစ်ဇာတိပဂရိ၌ပင်လျှင်အပြစ်နှင့်မကင်းစင်ဘူး။ဘုရားသခင်ပြည့်ညတ်ထားတဲ့အတိုင်းဘုရားသခင်ကိုနာနာဆက်ကပ်ပြီးတော့သူငယ်တို့သွားရလမ်းဝမှာကလေးကဘုရားသခင်အလိုတော်နဲ့အညီရှင်သန်တတ်အောင်သွန်သင်ဖို့လိုတယ်။အဖဘုရားသခင်ကိုအကျွင်းမဲ့ကိုသားသမီးလေးတွေကိုဆက်ကပ်အနှံထားဖို့သင့်လှတယ်ဆရာဟာရှင်းနေပြီမဟုတ်ဘူးလားအခုမိခါကတော့ဘယ်လိုပဲပြောပြောမေးတယ်အဲ့ဒီသဘောတရားတွေပေါ်မှာပဲအခြေခံပြီးတော့ဝိညာဉ်အရှိန်တကိုးပါပါနဲ့မိကွန်းထုတ်လိုက်ခြင်းပြည့်ညတ်တော်များအတိုင်းကိုသားသမီးကိုတောင်မှအဖဘုရားသခင်စီကိုဆက်ကပ်အနှံလို့ကိုလုံလောက်ပါသလားရှင်းရှင်းပြောရင်တော့မလုံလောက်သေးပါဘူးဆိုတဲ့အတိတ်ပဲပါအဲ့ဒီလုံလောက်မှုမရှိခြင်းကိုဣသရေလနဲ့တကွကျွန်တော်ကျမတို့စဉ်းစားနိုင်ဖို့ရန်မိခါမှတဆင့်နှုတ်ကပတ်တော်ဟာသတိပေးနေခြင်းဖြစ်ပါလေမိရှုရာရင့်နဲ့အခါလေသောနွားသငယ်နဲ့မလုံလောက်တလို့သိုးဒီတထောင်စီမြင့်တပေါင်းနဲ့လည်းမလုံလောက်နိုင်ပါဘူးထို့တဲ့မကငါသာဦးငါရင်သွေးတို့နဲ့ဆက်ကပ်ပူဇော်ယုံနဲ့လည်းမပြီးသေးပါဘူး။ဒါဆိုရင်ဘာရီလိုအပ်နေပါသေးတလေ။မိခာအနာဂတိကျမ်းအခန်းကြီး6အငယ်10အချင်းလူကောင်းသောလမ်းကိုပြတော်မူပြီ။တရားသဖြင့်ပြုခြင်း၊ဂယုနာကိုနှစ်သက်ခြင်း၊သင်၏ဖျားသခင်ရှေ့တော်၌နှိမ့်ချသောစိတ်နှင့်ကြင့်နေခြင်းမှတပါ။အဘယ်ပူဇော်သက်ကာကိုထာဝရဖျားတောင်းတော်မူသနည်း။ကေကောင်းသောလမ်းပေါ်မှာတရားသဖြင့်ပြုခြင်း2ဂယုနာတရားကိုမွေးမြူခြင်း3ဘုရားသခင်ရှေ့တော်၌နောင်တနှင့်နှိမ့်ချသောစိတ်ရှိခြင်းတဲ့မရှင်းဘူးလားမိတ်ဆွေပြည့်ညတ်တော်ကာလရဲ့တောင်းဆိုချက်တွေဆရာဟာဝိညာဉ်အနှစ်သဘောအရာဒီအချက်တွေပဲဖြစ်ပါတယ်ဒါတွေကိုပဲတောင်းဆိုခြင်းဖြစ်ပါတယ်ဒါကြောင့်လဲဣသရေလမင်းဆက်တို့အစမှကတည်းကပရောဖက်ကြီးရှမွေလမှတဆင့်ပထမဦးဆုံးသောဘုရင်ရှောလူကိုပြောခဲ့တဲ့စကားတွေကိုပြန်ပြီးတော့အမှတ်ရကြပါဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး15အငယ်22နဲ့23ရှမွေလကလည်းထာဝရဘုရား၏အမိန့်တော်ကိုနားထောင်ခြင်း၌အာရတော်မူတကဲ့သို့မိရှုရာရစ်အဆရှိသောရစ်မျိုးတို့ကိုပူဇော်ခြင်း၌အာရတော်မူမည်လောအလိုတော်သို့လိုက်ခြင်းသည်ရစ်မျိုးတဲ့သာ၍ကောင်း၏နာထောင်ခြင်းသည်တိုးဒီစီဥတဲ့သာ၍ကောင်း၏ငင်းဆန်သောသဘောသည်နတ်ဆိုးနှင့်ပေါင်းခြင်းကဲ့သို့၎င်းခိုင်မာသောသဘောသည်ဗေရင်တစားကိုသုံးခြင်းကဲ့သို့၎င်းအပြစ်ကြီး၏သင်သည်ထာဝရဘုရား၏စကားတော်ကိုပယ်သောကြောင့်ထာဝရဘုရားသည်ရှင်ဘုရင်အရာကိုနှုတ်၍သင်ကိုပယ်တော်မူပြီဟုဆို၏အဲ့ဒီအတိုင်းမယိုးမဆွဲပါဘဲ90ခုမြောက်သောစာလံတည်ခြင်းမှတဆင့်စာလံဆရာဖော်ပြပေးခဲ့တဲ့အဖအီနှစ်သက်တော်မူခြင်းအကြောင်းဆိုတာကိုအခုလိုကျွန်တော်တို့ပြန်ပြီးတွေ့ကြရမှာဖြစ်ပါတယ်။90ခုမြောက်သောစာလံအငယ်15မှ18။အိုးထာဝရဖေဟာအကျွန်ုပ်၏နှုတ်ကိုဖွင့်တော်မူပါ။ဂုံကျေးဇူးတော်ကိုချီးမွမ်း၍မွတ်ဆိုပါမည်။ရစ်ပူဇော်ခြင်းကိုအလိုတော်မရှိသို့မဟုတ်လျှင်ရစ်ပူဇော်ပါမည်။မိရှုသောရစ်ပူဇော်ခြင်းကိုပင်နှစ်သက်တော်မမူဘုရားသခင်နှစ်သက်တော်မူသောရစ်မူကကျိုးပဲ့သောစိတ်ပေသည်။ဩဘုရားသခင်ကိုတော်သည်ကျိုးပဲ့ခြင်းမွာသောနှလုံးကိုညင်းပယ်တော်မမူတတ်ပါတဲ့။သောတာရှင်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်းဟာ ကျွန်တော်လူသားများအဖို့အပေါ်ယံစွာရွှေမှုန်ကျဲယုံကြည်ကိုးကွယ်ခြင်းမျိုးတည်းအဖထာဝရမြတ်စွာဘုရားကိုကိုးကွယ်ရမှာနံဝိညာဉ်နဲ့ကိုးကွယ်ရမယ်သစ္စာနဲ့ကိုးကွယ်ရမယ်ဘုရားသခင်ဟာနံဝိညာဉ်ဖြစ်တော်မူတယ်တောင်ပေါ်ကိုတက်ပြီးမှကိုးကွယ်ရတာမျိုးမဟုတ်ခေါင်းလောင်းတန်သားတဲ့အသင်းတော်ကိုသွားနိုင်မှတွေ့ရခြင်းမျိုးမဟုတ်အသက်ရှင်တော်မူသောအဖကိုမိမိတို့တည်ရှိရာအရမှပင်လျှင်ကိုးကွယ်နိုင်တယ်ဆုတောင်းဝတ်ပြုနိုင်တယ်တိုးဝင်ချင်းကပ်နိုင်တယ်ဆရာကိုသဘောပေါက်နားလေအောင်လို့ကျွန်တော်ကိုသွန်သင်ဆုံးမပေးခဲ့ပြီဖြစ်ပါတယ်ဟုတ်ပါတယ်အလင်းအရှင်ကိုကိုးကွယ်သူဟာအလင်းတရားအောက်၌ကိုယ့်အပြစ်ကိုကိုမြင်ပြီးတော့ခရစ်တော်၏အသွေးတော်အဖြစ်ဖန်ရှင်စင်ကြယ်စေရမည်ခရစ်တော်၏အသွေးတော်အဖြစ်အပြစ်မှကင်းဖန်ရှင်ခြင်းရှိသူဟာချစ်ချင်းမြတ်တာနဲ့သခင်ရဲ့အမှုတော်ကိုဆောင်ရွက်ရမယ်စတဲ့အချက်တွေးကိုကျွန်တော်ဟာမဝေးသေးသောရှင်ယောဟန်ဩဝါဒစာပထမစာဆောင်မှတွေ့ကြရသလိုရှင်ယာကုပ်ဩဝါဒစာအတွင်မှလည်းယုံကြည်ခြင်းဤအကျင့်တရားအဖြစ်တွေ့ကြရပြီဖြစ်ပါတယ်အခုမိခါအနာဂတိဖော်ပြချက်တွေဟာအဖဖခင်သခင်နဲ့ဝေးကွာနေသောဣသရေလလူမျိုးတော်ရဲ့တရုတ်ကိုထင်ရှားပေါ်လွင်စေသလိုအဖဖျားသခင်တံပြန်လာကြဖို့ရန်အတွက်လိုအပ်သောတမာတရားကိုပြညွှန်ပေးလိုက်ခြင်းဖြစ်ပါတယ်။တချိန်ထဲမှာအဖဖျားသခင်သည်ကယ်တင်ရှင်ဖြစ်တော်မူသောအဖဖျားဖြစ်၍ဇာတိပဂရိယုတ်ဒရတိနှင့်ဒီအတိုင်းချင်းကပ်လို့မရ။ငါတို့ဘက်ကအကောင်းဆုံးပေးဆက်တယ်။အမျက်ဆုံးလှူဒါန်းနေရှိသမျှပုံဩတယ်ဆိုရက်ပြင်ပအစဉ်အလာတွင်နဲ့ကိုးကွယ်ယုံနဲ့လည်းမလုံလောက်။ဣဇထအတွင်းနှလုံးသား၌သူ၏ကျေးဇူးနှင့်ဂရုနာတော်ကိုခံယူပြီးတော့ဘဝကိုပုံ၍ယုံကြည်ရသောနံဝိညာဉ်အရှင်သခင်ဖြစ်ကြောင်းကိုပြင်းထန်စွာသတိပေးလိုက်ကြောင်းပါ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်စီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကမိခာနာဂတိချန်းအခန်းကြီး6အခန်းငယ်9ကနေအခန်းငယ်16အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့